မြန်မာနိုင်ငံမှာဖွဲ့စည်းပုံပြင်ဆင်ရေးကိုဆက်လက်ဆောင်ရွက်သွားဖို့အပြင်နိုင်ငံရေးလူ့ခွင့်ရေးအခြေအနေတွေဆက်လက်တိုးတက်အောင်ဆောင်ရွက်ဖို့ကုလသမဂ္ဂဒွေးမှုချုပ်ဘန်ကီမွန်ကပြည်သူ့လွတ်တော်ဥက္ကဋ္ဌသုယဥွှေမန်းကိုတိုက်တွန်းလိုက်ပါတယ်။နယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာသုယဥွှေမန်းကိုအတွေ့အမှုချုပ်ဘန်ကီမွန်ကအင်္ဂါနေ့ကတွေ့ဆုံခဲ့ပြီးတဲ့နောက်မှာကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာဒီမိုကရေစီအသွင်ပြောင်းနေတဲ့မြန်မာနိုင်ငံမှာလွှတ်တော်ဟာအရေးကြီးတဲ့အခန်းမှရှိနေတဲ့အကြောင်းတွေ့အမှုချုပ်ဘန်ကီမွန်နဲ့သုယဥွှေမန်းတို့ဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်။ဖွဲ့စည်းပုံပြင်ဆင်နိုင်ရေးအများလက်ခံနိုင်တဲ့ရွေးကောက်ပွဲတွေဖြစ်လာရေးအမျိုးသားပြည်နယ်တက်မြက်ရေးနိုင်ငံရေးဆွေးနွေးပွဲတွေကနေပြီးတော့တိုးတက်မှုတွေရှိလာစေရေးနဲ့လူမှုအတိုင်းဝိုင်းအားလုံးပါဝင်တဲ့လူပေါင်းတစ်ခုဖြစ်ဖို့လူခွင့်ရေးကိုအကာအကွယ်ပေးရေးစတဲ့ကိစ္စတွေကိုဆက်ပြီးတော့လှုပ်သွားဖို့အတွက်အတွေ့အမှုချုပ်ဘန်ကီမွန်ကသူရဥွှေမန်းကိုတိုက်တွန်းခဲ့ပါတယ်။လွှတ်တော်တွင်ဥပဒေပြုရေးဆိုင်ရာအခြေအနေဆွေးနွေးကြတဲ့ကိစ္စကိုလည်းကုလသမဂ္ဂတွင်မှုချုပ်နဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌကိုဆွေးနွေးခဲ့ပါတယ်။မလ31ရက်နေ့ကဒီပြည်လုံးကျအပြစ်ခတ်ရဆေးရေးဆိုင်ရာမှုချမ်းကိုသဘောတူနိုင်ခဲ့ကြတဲ့အပေါ်အတွေ့အမှုချုပ်ဘန်ကီမွန်းကကြိုဆိုခဲ့ပြီးတော့ငင်းကြဲရေးလုပ်ငန်းစဉ်တွေရှစ်ဆက်တိုးတက်အောင်လို့လွှတ်တော်ကနေပြီးတော့ထိရောက်တဲ့ထိတွေ့ဆောင်ရွက်မှုတွေလုပ်ဖို့အတွက်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဥွှေမန်းကိုတိုက်တွန်းခဲ့တယ်လို့ကုလသမဂ္ဂကအကြေညာချက်ထုတ်ပြန်ပါတယ်ရှင်။